ကရင်မျိုးသားစီယုံ KNU တပ်မှငါထိ ंछ ုံနေမြစ်ဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလဇန်းထိနှစ်ဖက်ထိတိုက်ပစ်ခတ်တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200နီးပါးသေဆုံးခဲ့တယ်ဆိုပြီး KNU တပ်မှငါရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออปีนั่นเนี่ยโลပြောแล้วย่ะได้บาสิแล้วสรุปว่าแล้วโหการเมียน่ะมาลุชะได้ปอมาที่แต่มาแล้วเป็นเมียอนัตตะเนี่ยผ่านเจ็ดตัวถ้าได้ปอมาแล้วที่ตุ้มว่าเอ๊ะเอ๊ะโลโจจาโจจาพี่ไปแม้แล้วเป็นเปลี่ยนไม่ได้หยีไล่แต่ขาจาแล้วตู้เยอะหยีตัวอ่ะโห400จอดาบ่เนาะโอเคตะละตุ้มมาบ่เนาะทีตะละจอดๆเลยบ่อะคู่ดีเปญเนี่ยตุ้มมาแล้วเป็นโหถ้าพี่ล่ะบ่เนาะสึกออกสิแต่มาကြလာကဗိုလ်မှူးကြီးတယောက်ရယ်ဗိုလ်မှူးဥပမှူးကြီးတယောက်ရယ်တော့ဗိုလ်မှူးတယောက်ရယ်တော့ဗိုလ်ကြီးတယောက်တော့ပြီးတော့အရာခံဘုရားတယောက်ရယ်အားလုံးပေါက်ကဒီသတ်သားပါမယ်ဆိုလို့ရှိရင်တရားနဲ့ကိုယ်ဆွေလေးရောက်
ကျန်ယူဘက်ကတော့ကိုဦးသေးဆုံးပြီးဆယ်ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကြာဆုံးတယ်လို့ KNU ပြောတာနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းပြီးကြအတည်မပြုနိုင်ပါဘူးမလ29ရက်နေ့ကကရင်ပြည်နယ်တဲကတိမှုထာစခန်းဧပြီလ29ရက်နေ့မှာတောင်ရင်မြစ်ကြောင်းလုံခြုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒ္ဓစခန်းတွေကိုတပ်မ9ကတိမ့်ပိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့ဧပြီလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ KNU ဘက်ကတော့တိမှုထာနဲ့မေရထာစခန်းတွေကိုတင်ခဲ့တယ်ဆိုပြီးပြောထားပါတယ်။မေရထာကတော့ထိုင်းဘက်ကတော်လဲထားတဲ့အနည်းဆုံးဖြစ်ပြီးအများကတော်လဲထားလို့လည်းခေါ်ကြပါတယ်။မလ29ရက်နေ့ကစပြီးတပ်မ9ထိန်းချုပ်တဲ့ဖားပုံခရိုင်ထဲကနေမြေတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ AB လနဲ့မီလာဇမ်းမှာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသတွေမှာနေတဲ့ကရင်ရွာသားတောင်းနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။အခုထက်ထိလည်းဖားပုံခရိုင်ဒေသတွေပေါ်မှာနေတိုင်းနေပါလေရင်နေပြန်ဝဲနေတာကြောင့်အရက်သားတွေတောတောင်ထဲမှာပဲပုံအောင်နေရတယ်လို့လည်းဆိုပါတယ်။မနေ့တုန်းကလည်းညဘက်မှာလေရင်ပြန်ဝဲခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်
။ဩလေရင်ကဟိုနေ့တိုင်းလိုပဲဒီညတုန်းကလည်းလာသေးတယ်။ဒါပေမဲ့ဟိုဘုတ်ကျဲတာလို့ပါလို့တော့ဟိုမရှိဘူးပေါ့နော်ဒီလိုပဲလာဝဲပြီးတော့ညချိန်မှလာတာ။ညဆယ်နှစ်နာရီတော့မှလာတယ်။အဲဒီမှာလာပြီးတော့ဝဲတယ်ဝဲပြီးတော့ပြန်သွားတယ်ဘုတ်ကျဲတာတော့မရှိဘူးပေါ့နော်ဒီညနော
် KNU ထိန်းချုပ်ရာကရင်ဒေသအတွင်းကအရက်သားတောင်ရခင်းတွေလူနေအိမ်တွေကိုစစ်ကောင်စီဘက်ကလက်နက်ကြီးကြီးပစ်ခတ်မှု985ကြိမ်ရှိခဲ့ကြောင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား14ဦးသေဆုံးပြီး28ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU တပ်မ9ကပြောပါရယ် KNU နဲ့မြန်မာအစိုးရကြားနှစ်ဦးသဘောတူအပြစ်ခတ်ရဲစဲရဲကို2012ခုနှစ်မှာထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရဲစဲရဲသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တယ်ဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွတ်ဆွဲနေကြပါတယ်ရှင်။